ရှမ်းပြည်မြောက်ပိုင်းမူဆန်မြို့နယ်မုံဘော်ဒေသဘက်မှာစစ်ကောင်စီတပ်နဲ့ KIA ကချင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်။
မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေရကဒီနှစ်ဆန်းပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြားမှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တာပါမူဆယ်မြို့နယ်မုံဘော်ဒေသဘက်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်နေရကြောင်းစစ်ပြေးဒုက္ခသည်တွေကိုကူညီနေသူတို့က VOA ကိုအခုလိုပြောပါတယ
်မုံဘော်ဘက်ပေါ့မုံဘော်东坡为生活从前的农业老家杀的一份要带过去的吧。带过去的苦啊他看离远老师的爱的农乡湖帮什么来杀把的爱离远的你都要的为生活马戏的确实嘛。因此就是我引导如果啊你也可能睡觉了要你们休息经常家的吧。ဒီကနေ့လည်းရနေ့ကြီးတန်တေတော့ကြားနေကြတယ်လို့ပြောတယ
်စစ်ပြေဒုက္ခတွေကိုမူဆယ်မျိုးကနေစာနဲ့ရိတ်ခါနဲ့အထောက်ပံ့ပစ္စည်းတွေတွားရောက်ပို့ဆောင်ရမှာလဲတွားလာရေးအတွက်အခက်အခဲရှိနေတယ်လို့ပြောပါတယ် KNG ကချင်သတင်းဌာနကတော့မုံဘော်ဒေသကစမကြီးရွာမှာဇန်နဝါရီလ14ရက်ကစတင်ပြီးတိုက်ပွဲပြင်းထန်နေကြောင်းနဲ့နေကင်းတနအီလောက်မှာတိုက်လေရင်တစည်းလာရောက်ပြန်ဝဲသွားတာရှိကြောင်းဖော်ပြထားပါတယ် KNA ရဲ့သတင်းပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့လက်ရှိတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။စစ်ကောင်စီဘက်ကလည်းကျွန်တော်တို့တမခါ6နေမယ်ဘက်မှာထုတ်ပြဆင်မှုလုပ်နေတာ။အဲတပတ်လောက်ရှိပြီ။တူတရာတော့များဆုတ်သွားပြီ။ဆုတ်ကံနဲ့ပြန်တိတိရင်တိုက်ပွဲတွေဖြစ်မှာပါ။ကျွန်တော်တို့စီကတော့ခုတစီကတော့ဒရင်းကတော့မတက်ဘူး
။ KIA ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့73ရက်နေ့က KIA တမခါ6တရင်36နေမြေမွန်ဂိုဒေသစမာရွာနဲ့ကပန်ရွာကြမှာနေကင်းတနအီကတိုက်ပွဲဖြစ်ကြောင်းဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းက KIA ရဲ့တပ်ရင်းနယ်မြေတချို့ကိုဒီရက်ပိုင်းတွင်အတွင်းမှာတော့စစ်ကောင်စီတပ်ကလေကြောင်းကလာရောက်ပစ်ခတ်တာတွေရှိကြောင်းလဲဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြီးပြောပါတယ်
။ကျွန်တော်ကချင်ပြည်နယ်ဘက်မှာတော့ဟိုတနေ့ကပေါ့နော်အခု3ရက်လောက်တော့ရှိပြီ။ဒီတပ်မဟာရှစ်လောက်ခန့်အမှတ်ငါတိုက်ရင်းနယ်မြေဘက်မှာလဲစစ်ကောင်စီတပ်ကလည်းလေကြောင်းနဲ့ပစ်တာတွေရှိတယ်။သာယူအားမဖြစ်တာပေါ့အဲ့တော့ယူအားသားတွေပပတိခိုက်တာတွေရှိတယ်။နောက်တမင်းရတော့သူတို့တိုက်ရင်ချောက်အဲ့မှာလဲညတကောင်ရမှာလေကြောင်းနဲ့ပစ်တာတွေရှိတယ်။အိုးမင်းပြင်ကနေတော့သူစစ်စနာတော့မရှိဘူး။အဲ့ဒီလေကြောင်းကနေပစ်တာအရာပါပဲ။ဒါတော့မှညပါပဲပစ်ညတကောင်ရမှာပဲပစ်တာ
။တမဟာရှစ်တိုက်ရင်ငါဟာကချင်ပြည်နယ်မွန်းညင်းမြို့နယ်မှာအခြေစိုက်ပြီးတော့လေချောင်းကတိုက်ခိုက်ခံရတာကတော့သခိုင်းတိုင်းကတက်အထက်မိုးတာကြီးမိုးတာလေးဘက်ဖြစ်ကြောင်းနဲ့တရင်6ကတော့ဖားကန့်မြွနယ်ဘက်မှာဖြစ်ကြောင်းပြောပါရတယ်။ဒီရပိုင်းအတွင်းသခိုင်းတိုင်းဒေသကြီးကတက်ခိုင်ထီးကြိုင်မြွနယ်မရတိန်ယွာကိုစစ်ကောင်စီတပ်ကလေချောင်းကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နေအိမ်အချို့နဲ့စာတင်ကျောင်းတွေပျက်စီးတာရှိကြောင်းဒေသခံတွေကပြောပါရတယ်။စစ်ကောင်စီဘက်ကတော့မရတိန်ယွာမှာ PDF တွေစခန်းချနေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြောင်းနဲ့တရောင်ဒိုးတနက်တလက်၊တူမီတနက်9လက်နဲ့လက်လုတ်တနက်2လက်ဆော့ရီတင်းစီရမိကြောင်းသတင်းထုတ်ပြန်ထားပါရခင်ဗျာ။